'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
Today I am proud to announce Charge, the collaborative for harnessing ambition and resources for girls' education.
Charge လို့အတိုကောက်ခေါ်တဲ့မိန်းကလေးငယ်တွေရဲ့ပညာရေးအတွက်ရည်မှန်းချက်တွေနဲ့စွမ်းပကားတွေကိုစူးစီးပြုစုပြောထောင်ပေးပြီးတော့ညှိနှိုင်းပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဆိုတာကိုကျွန်မဂုဏ်ယူစွာပဲကြေညာအပ်ပါတယ်
။အဲ့ဒါကတော့အမေရိကန်နိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton က CGI လို့အတိုကောက်ခေါ်တဲ့ Clinton Global Initiative Clinton နိုင်ငံကအရေးယူဆောင်ရွက်မှုအဖွဲ့အစည်းကြီးရဲ့ညော့ကမှာပုတ်ထူးနေ့ကကျင်းပခဲ့တဲ့နှစ်ပတ်လည်ညီလာခံမှာခုလိုပြောကြားသွားတာဖြစ်ပါတယ်။ဝင်းဂျီဟောင်းကလင်တန်နဲ့သူ့ခင်မွန်သမ္မတဟောင်းဘီလ်ကလင်တန်အပြင်သမီးချယ်စီကလင်တန်တို့ပူးတွဲမတည်ထားတဲ့ CGI ဟာကမ္ဘာတစ်ဖန်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရမှာဒီနှစ်မှာတော့ Charge လို့ဒုက္ခခေါ်တဲ့အစီအစဉ်တရားရကမ္ဘာတစ်ဖန်လက်တွဲလှူဆောင်ကြတဲ့အဖွဲ့ဝင်ပေါင်း30ကျော်ကနေအလှူငွေပေါင်းဒေါ်လာတန်း600ကျော်ထည့်ဝင်ကြမှာဖြစ်ပြီးသူတို့ပြင်တောင်အာရှနဲ့အာဖရိကအောက်ပိုင်းဒေသမှာမင်းကလင်းငယ်ပေါင်း14သန်းတို့ကို9နှစ်တာကာလအတွင်းမူလာတန်းအလယ်တန်းနဲ့အထက်တန်းပညာသင်ခွင့်အပြင်လုပ်ငန်းခွင်ဝန်နိုင်ရေးကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။မင်းကလင်းငယ်တွင်နေတဲ့ပညာသင်ခွင့်ရရှိကြရင်နိုင်ငံရဲ့လူအဖွဲ့အစည်းမှလည်းအာမခံချက်ပိုပြီးရရှိစေတယ်လို့ Mrs. Clinton ကပြောခဲ့ပါတယ်။
We know when girls have equal access to quality education in both primary and secondary schools, cycles of poverty are broken, economies grow, glass ceilings crack.
မိန်းကလေးတွေအနေနဲ့အဆင့်တန်းမီပညာရေးကိုမူလာတန်းနဲ့အလယ်တန်းတွေမှာသင်ယူခွင့်ရရှိကြရင်ဆင်းရဲမွဲတေမှုတန်တရာဇိုးကြီးကိုအဆုံးသတ်စေမှာဖြစ်ပါတယ်။စီးပွားရေးလည်းတိုးတက်ပြီးတော့ဖန်မျက်နှာချက်ကိုလည်းထိုးဖောက်နိုင်မှာဖြစ်တယ်လို့ဘဝမှာကိုဖြစ်ချင်တာကိုအောင်မြင်အောင်စွမ်းဆောင်နိုင်ခွင့်လည်းရကြမှာဖြစ်တယ်ဆိုတာလူတိုင်းအသိဖြစ်ပါတယ်
။ Charge အစီအစဉ်ကိုဥဆောင်မဲ့သူကတော့ Australia ရဲ့ပညာရေးဝန်ကြီးဟောင်းအပြင်ဝန်ကြီးချုပ်အဖြစ်ထမ်းဆောင်ခဲ့သူ Julia Gillard ပါပဲ။သူကဒီအစီအစဉ်ဟာမိန်းကလေးငယ်တွေပညာသင်ခွင့်ကိုဟန်တားနေတဲ့အဓိကအတားအဆီးတွေကိုကူညီဖြည့်ရှင်းပေးဖို့ဖြစ်ပြီးရည်မှန်းချက်၅ရပ်ရှိတယ်လို့ဆိုပါတယ်။ပထမဦးဆုံးကတော့
So yes, of course, it's about access. We've got to get girls into school and we've got to ensure that they finish not just primary school.
But my husband said, Pinya Tinhaimeh Kuen Langu, Lelan Miang Panti Pee Babe. Mingling Yedweha, Mularan Damaka, Ledan, Tetan Pinya Rigule, Pisongong Tingwin Yajayama Pipare. Leshi Nongta Yasuin, Africa Tai Alpine Dita Shi, Mingling Yedwe Along, Ledan Aung Nain Buga, Nitya Jama Pipare.ဒါကလုံးဝလက်ခံနိုင်စရာမရှိပါဘူး။ပညာသင်ခွင့်လက်လှမ်းပြီးဖို့ဆောင်ရွက်ပေးရမှာဖြစ်ပါတယ်လို့ Miss Julia Gillard ကပြောသွားတာဖြစ်ပါတယ်။ဒုတိယရည်မှန်းချက်ကတော့မိန်းကလေးငယ်တွေပညာသင်ရမှာအကျန့်ဖဲ့တိုက်ခိုက်ခံရမှုကိုအကအကွယ်ပေးပဲဖြစ်ပါတယ်။ခဏိကဘာကြီးမှာ15နိုင်ငံမှာမိန်းကလေးငယ်တွေဟာကြောင်တော်ရင်တိုက်ခိုက်ခံကြရတာတွေရှိနေတယ်လို့သူကဆိုပါတယ်။ဥမာပါကစ္စတန်မှာပညာသင်လို့တဲ့အတွက်သနပ်ပြေခံခဲ့ရတဲ့မာလာလာကိစ္စနဲ့နိုင်ဂျီးရီးယားမှာမိန်းကလေးငယ်တွေပညာမသင်နိုင်အောင်ပြန်ပြီးဆွဲခံကြရတဲ့ကိစ္စတွေကိုလည်း Miss Gillard ကထောက်ပြသွားပါတယ်။နောက်ရည်မှန်းချက်ကတော့
Third learning, the challenge of learning to ensure girls and boys learn well when they are in school. Globally,
တတိယကတော့ပညာသင်ယူခွင့်ပါပဲ။ပညာသင်ကြရမှာမိန်းကလေးငယ်တွေရောယောက်ျားလေးတွေပါကျောင်းမှာသင်ယူခွင့်ရကြမှပစာကိုပြပြပြပြတတ်ကြမှဖြစ်ပါတယ်။ကမ္ဘာတစ်ဖက်မှာကလေးပေါင်းတန်း250ဟာအခြေခံပညာမတတ်ကြပါဘူး။အများစုကကျောင်းမှာ၄နှစ်သင်ယူခွင့်ရကြပြီမဲ့လို့လေအခြေခံပညာကိုကောင်းကောင်းမတတ်ခဲ့ကြတာတွေ့ရတယ်လို့ Miss Gillard ကပြောသွားတာဖြစ်ပါတယ်။သရုပ်ထအချက်ကတော့မိန်းကလေးငယ်တွေအနေနဲ့မူလာတန်းကနေအလယ်တန်းအထက်တန်းပညာကတစ်ဆင့်လောက်ကိုင်းရှာဖွေတာတက္ကသိုလ်ပညာဆက်သင်ရမှာအဆင်ပြေပြေကူပြောင်းနိုင်ရည်ပဲဖြစ်တယ်လို့ Miss Gillard ကပြောပါတယ်။နောက်ဆုံးအချက်ကတော့
And fifth but by no means least leaders to support local developing countries.
ဒီစမကတော့နောက်ဆုံးဖြစ်ပြီးမယ်လို့လည်းအရေးကြီးဆုံးပါပဲ။ဖွံ့ဖြိုးမှုကိုဆောင်ရွက်ပေးနေတဲ့ဒေသခံခေါင်းဆောင်တွေကိုအထောက်အကူပေးနိုင်ရည်ပါပဲ။မိန်းကလေးငယ်တွေပညာသင်ယူရမှာအတားအဆီးတွေကိုဖယ်ရှားပေးနိုင်မှုကအရေးချင်းပြည့်မီတဲ့ဒေသခံခေါင်းဆောင်တွေကောင်းမှုပါပဲ။ ဒါကြောင့်အဲ့ဒီလိုဆောင်ရွက်ပေးနိုင်တဲ့ပုံကူတွေကိုဖြာဖွေပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုကျမတို့ကထောက်ခံအားပေးသွားဖို့ပါပဲလို့ Miss Gillett ကပြောသွားတာဖြစ်ပါတယ်။ CGI အဖွဲ့ကြီးကထောက်ပြခဲ့သလိုမင်းကလင်ငယ်တွေပညာသင်ကြားခွင့်ရကြရင်လူအဖွဲ့စည်းလဲတိုးတက်မှာဖြစ်တဲ့အတွက်လူဦးရေတန်90ကျော်ရှိတဲ့မြန်မာနိုင်ငံမှာရောမင်းကလင်ငယ်တွေရဲ့ပညာသင်ကြားခွင့်အခြေအနေဟာဘယ်လိုရှိပါသလဲ။ထိုင်းမြန်မာနယ်စပ်မှာပညာရေးကိုအဓိကလှုပ်ဆောင်ခဲ့ပြီးလက်ရှိမြန်မာပြည်တွင်းမှာလည်းပညာရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတဲ့ဒေါက်တာသိန်းရင်ကိုမိချီခဲ့ပါတယ်။သူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမိန်ကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်ကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာထားတော့မရှိသေးဘူး။ဒါကြောင့်လဲဆိုနိုင်ငံရေးမတည်ငြိမ်တဲ့ကိစ္စရဲ့ဒီနေ့ဆက်ဒီတာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စနစ်တကျတော့စဉ်းစားခောက်ယူတာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်ကလေးအမြောက်များကကျောင်းမနေရတာရှိတယ်။အဲ့ကြောင့်လည်းဆိုတော့ကျွန်တော်တို့နိုင်ငံကမတိမနေရပညာရေးမူလတန်းနဲ့ဆင့်ကြည့်ဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောက်မြင်အောင်မလုပ်နိုင်ဘူး။ကျွန်တော်ကကျောင်းမနေတဲ့ကိစ္စရှိတယ်။နောက်ကျောင်းစနစ်နဲ့နေပြီးထွက်တဲ့ကိစ္စရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။လေတန်းတက်တန်းကရွာတွေနဲ့ဝေးတဲ့အခါကျတော့ကျောင်းမလုပ်ချင်ဘူး။ဒါတော့လေတန်းနောက်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။အဲ့ချိန်မှာသူမိကဒီမှာကျောင်းနေရခမဲ့ဆိုပေမဲ့လည်းပေးရတယ်။ကျောင်းဆောင်ကြည့်လို့သူမိတို့ပေးရတယ်။နောက်ကျောင်းလိုက်ဈေးကောင်ကျွန်တော်မိဘကကလေးနှစ်ယောက်ရှိတယ်၊သားနဲ့သမီးရှိတယ်။တယောက်ကကျောင်းသားနဲ့လည်းဦးစားပေး၊ယောက်ျားလေးကဦးစားပေးတယ်၊မိန်းကလေးကိုကျောင်းဆောက်တယ်။အဲ့ဒါကသူတို့နိုင်ငံမှာယူအာဒီမှာအများဆုံးတွေ့ရတယ်။အထူးသဖြင့်တော့ဒေသအောင်တဲ့ခါမှာဝေးလံတဲ့မြို့ကကျောင်းလွတ်သွားတော့မယ်ဆိုရင်မိန်းကလေးတွေမလွတ်ကြောင်ယောက်ျားလေးပဲချက်။ကျောင်းသားနိုင်တဲ့မိဘတွေတောင်မှဒေသအောင်ရင်မိန်းကလေးတွေကကျောင်းဆောက်ရတယ်။ကျောင်းမနေကလေးတွေများတယ်၊ကျောင်းထက်တဲ့ကလေးများတော့မိန်းကလေးကူကြီးအများကြီးကမတင်ရဘူး။အဲ့ဒီအတွက်ဘာဖြစ်လာလဲဆိုတော့ကျမ်းမာရေးအပြီမှာနည်းလာတယ်။မိန်းကလေးတွေဆော့ဆော့ခင်အောင်ကြတယ်။ဒီညာခြေကနေတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနေတဲ့အခါကျတော့သားသမီးဆောက်ရှာမှုမှာကိစ္စရှိလာတယ်။နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖက်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့အခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးတွေစာမသိရတာများတဲ့အခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေပေါ်လာတာနေတော့ဒီနေ့ခေတ်ကတော့အားလုံးစာတတ်အောင်လုပ်ဖို့လိုတယ်။မင်းကလေးတွေကမကျေရအောင်ငါတို့ဒီမိဘကဦးစားပေးတာမျိုးမရှိရအောင်။အဝင်ရှိတဲ့ဆွေကပုံပေါ်ပြီးတော့ဆရာလေးရောမင်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီပညာသင်ဖို့ဆင်းရဲဖြစ်နေတယ်။ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမှောင်နိုင်ငံရေးမှောင်မင်းကလေးတွေအခန်းကဏ္ဍမြင့်မားလာ။ဒီလိုအခန်းကဏ္ဍမြင့်မားမှာကျွန်တော်တို့ရဲ့စာလျာကြီးပွားရေးရလူမျိုးရေးအကျိုးကျေးဇူးတွေလာ။ဒီကဲတရှိမှာတော့မင်းကလေးတွေမှာတော်တော်များများကအင်တာဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့အော်ကျွန်တော်တို့ပြည်ပြန်ပြောင်းရဖို့ဒီ online စာတောက်ဆောင်ရဖို့လိုတယ်လို့မိန်းကလေးတွေပါမချင်မင်းအားလုံးခြေကံပညာဆုံးရစာတောက်ဆောင်ရပြီဘူ
းအဲ့လိုမျိုးမိန်းကလေးတွေကျောင်းနေတဲ့နေရွယ်မှာမနေရတာတကယ်ကြတော့မြန်မာနိုင်ငံအနေနဲ့ဒီကလေးများခွင့်ရေးစာချုပ်ကိုလက်မှရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့ခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေမှာမရှိဘူးလားရှင
်ဒီမတင်ငင်မှာကျောင်းဖရရတယ်ဒီအလုပ်မှာဒီဝင်လုပ်ရတယ်ဆိုတာကလေးခွင့်ရေးတဲ့ဆောင်ရှောက်ရတယ်ဒီလိုခိုင်းတဲ့လူတွေမှာကလေးရဲ့ခွင့်ရေးကိုဟောရပါမင်းကလေးတွေရမတင်ငင်ကျောင်းထဲမှာဆိုရင်ကျွန်တော်တို့နေဘက်ကပကိုးမှာဆိုရင်မင်းကလေးစီတဲ့ရွယ်ဒီစီလေးခွင့်ရေးမှာစီလေးလက်ပြီးတော့ငူရှာရတယ်ဒါသူတို့ရမတင်ငင်ဒီရွယ်ကအလုပ်လုပ်ရမယ့်ရွယ်ကိုဒါကျောင်းတရမယ့်ရွယ်ပဲရှိသေးတယ်။ဒီချိန်မှာသူတို့အလုပ်လုပ်လို့မရှာနိုင်ရတယ်။ဒါသူတို့ရဲ့ဒီကလေးတွေရဲ့ခွင့်ရေးဆုံးရှုံးတယ်။ဒီအလုပ်ခိုင်းတဲ့သူတွေရတယ်။ဒီကလေးတွေရဲ့ခွင့်ရေးကိုချုပ်ဖို့ရရောက်နေတယ်။ကျွန်တော်တို့ကလေးတွေပညာသင်ခွင့်ရအောင်ဖန်တီးပေးတယ်။မိဘတွေကိုလည်းအမှုပုံကြီးတင်တယ်။ကလေးတွေကျောင်းလွတ်နိုင်ဖို့အဲ့ဒါတွေကျွန်တော်တို့ဆောင်ရွက်ပေးတယ်။နိုင်ငံရေးစနစ်အပြောင်းအလဲ၊ပညာရေးစနစ်အပြောင်းအလဲဒီလူတိုင်းလူတိုင်းခေတ္တတိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပေးတယ်
'Cause it only serves to make me